စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့ဘင်္ဂလားဒေ့ရှ်နေဆာမောင်တော်မြို့နယ်တွင်ကနေသားဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်100ကျော်ဟာဖေဖော်ဝါရီလ6ရက်နေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံထွက်ပြေးသွားတယ်လို့သိရပါတယ်ခုချိန်ထိဆိုရင်မြန်မာနိုင်ငံဘက်ကနေနေသားဆောင်တပ်ဖွဲ့နဲ့မိသားစုဝင်200နှစ်ဆက်ကိုရောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်ဒီအကြောင်းရန်ကုန်ကသတင်းပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင်
တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နေဆာမောင်တော်မြို့နယ်အတွင်းတောင်ပြိုလက်ဝဲလက်ရာနေချာဆောင်တပ်ဖွဲ့ဝင်တွေနဲ့တခြားစခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတာဒီကနေ့ဆိုရင်တော့206ကိုရောက်ထိရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ဖေဖော်ဝါရီလ6ရက်နေ့မနေ့ပိုင်းကလည်းအေအေတပ်ကထိုးစစ် မနေ့အရုံ၃နာရီကျော်၃နာရီကျော်ကန်ကန်နေဟိုပါလောင်ကလေးနေရနေနေရဆောင်နဲ့ဟိုတိကျအပွေပေါ့တိကျအပွေတရားနဲ့တစ်ဆက်တယောက်ဘင်္ဂလားဆွေကိုရောက်လာတယ်အဲတောင်ပြောလဲပါတယ်နစီရောင်းအားလဲပါတယ်နောင်ဟိုလာရေအောင်ချောင်းကလဲပါတယ်
ထပ်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဦးကီယာမြို့ပါလောင်ခါလီကျေးရွာအတွင်းကစတဲ့ကြောင်းတစ်ခုမှာ BGB ဘင်္ဂလားဒေ့ရှ်နဲ့ချာစောင့်တပ်တွေကထိန်းနှိမ်ထားပါတယ်ထပ်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေထဲမှာဒဏ်ရာရရှိသူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကစေကူတမှုပေးထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်နေတဲ့ရိုဟင်ဂျာတို့ကပြောပါတယ်
သူတို့ကအခုဘင်္ဂလားဆိုတာလောလောဆယ် BGB ကလောလောဆယ်သူတို့ကို BGB ရှိမှသူတို့အလုံးဝင်တယ်နောက်လမ်းနေတဲ့ဘာတွေကသူတို့စဉ်းစားတာပေါ့ဒါရသွားတဲ့လူတို့စိတ်ကူးစားတာရှိသေးတယ်ဘင်္ဂလားဆိုတာနောက်ရောက်တော့ဆုံးတယ်မနေ့က
ဟွန်ဒိုမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ခြေရွာတချို့ကိုမော်တာကြီးစားတွေချက်ရောက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဒေသခံအုပ်သေးဆုံးပြီးအနည်းဆုံး18ဦးဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီအခြေခံအုပ်ကတော့ဒဏ်ရာပြင်းထန်ပြီးအသက်အန္တရာယ်ဆိုရင်ရတယ်လို့ Cox's Bazar အခြေစိုက်နေစည်းမချတစ်ဆယ်ဝန်းများအဖွဲ့ MSF ဝန်ထမ်းတယောက်ကပြောဆိုထားပါတယ်မောင်နှောမျိုးနဲ့အတွင်းကတောင်ပြိုလက်ဝဲလက်ရနှဲချားဆောင်စခန်းတွေကိုအေးအေးရခိုင်တပ်တော်ကပြည်ခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတောင်ပြိုလက်ရစခန်းကိုသိမ်းပိုက်ခဲ့ပါတယ်ကျန်းရှိနေတဲ့တောင်မျိုးလဲဝဲစခန်းကိုလည်းထိုးစစ်ဆင်တိုက်ခတ်နေပြီးတနင်္လာနေ့ကတော့ပြစ်ခတ်တန်းတွေမကြားရဘူးလို့တိုက်ပွဲဖြစ်ပွားနေတဲ့နေရာနဲ့တမိုင်ကျော်လောက်မှာနေထိုင်တဲ့ရိုဟင်ဂျာတို့ကပြောပါတယ
်ကျွန်တော်ဒီဆန်အပင်ကြတာဟိုဟာလောက်ပဲအဲညာကိုနာရီကနေမနဲ့အဲရှင်းနေသေးပေါ့အဲခုနှစ်ခုနှစ်ခွဲသေးပေါ့အပြန့်တန်ထိုက်တယ်အခုမကြားသေးဘူးခုနှစ်နဲ့နေပြီ
ကြအပြင်ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားနဲ့ရတိတော်မြို့နယ်တွေမှာရှိတဲ့စစ်ကောင်စီဗျူဟာဂုံတွေနဲ့တပ်စခန်းတွေကိုအေးအေးကထိုးစစ်ဆင်ပြီးတိုက်ပွဲပြင်းထန်နေတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ်
ကျောင်းတော်တို့မြောက်တို့မှာဆိုလေတာဒီအဝကတော့မြို့ပေါ်တန်ရင်းတွေတိုက်နေရပေါ့ဒီဟိုမြို့ပေါ်တန်ရင်းမှာဟိုငားလေးတွေကတော့ဟိုပြီးပါပြီနောက်တစ်ခုသုံးခွန်ခွာရသုံးခွန်ရှိရဒီတော့အဲ့ဒီတန်ရင်းဟိုပြင်းပြင်းဆိုတော့အဲ့ဒီနှစ်ခုပြန်သွားတယ်ဘောနော်အဲ့ဒီနှစ်ခုလေဟိုကျွန်တော်ချင်းရေဟိုလက်နဲ့ချဖို့ပြောထားတယ်ဟဲ့အဲ့ဒီမှာအခုရဖြစ်နေတယ်ကိုယ်ပြင်းပြထနေဖြစ်နေလို့ပြရတယ်ဒီကျောက်ဘက်ဆိုရင်လည်းတမထားနေချုပ်ပေါ့လေဟိုစကားကားနာချဖို့ဝင်တက်တယ်အဲ့ဒီနားကဟိုတင်းကြီးနှစ်ခုပေါ့လေအဲ့ဒီဟာလေးဟိုဝင်တိုက်နေတယ်တစ်ခုကတော့ရတာကြီးဆိုတော့အဲ့လိုမျိုးပြင်းထန်ဖြစ်နေကြတယ်ကြာ
အခုလိုတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းကတိမ့်နေချတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးစာဝတ်နေရအခက်ကြုံရပါတယ်။ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့အမောင်းတော်မြို့နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုအနီးစစ်ကောင်စီလှေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းဒေသခံအတော်များများဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။